ချင်ပြည်နယ်မှာအစိုးရတပ်တွေနဲ့ဒီလက်နက်ကန်ကချင်လွတ်မြောက်ရေးတပ်မတော်ခရိုင်ရေးတပ်တွေအကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အတွက်တရုတ်မြန်မာနယ်စပ်ဂိတ်တွေမှာကုန်သွယ်မှုတွေထိခိုက်နေပါဗျ။လိုင်စာမျိုးမှာကုန်ရောင်းဝယ်လာလုပ်နေကြတဲ့တချို့တရုတ်လူမျိုးတွေဆိုရင်လည်းတရုတ်ပြည်ကိုပြန်သွားကြတယ်လို့အဲ့ဒီဒေသဘက်ကကုန်သွယ်တွေကပြောပါဗျ။မီဂျီနာဘမော်လန်ကိုပိတ်ထားတဲ့အတွက်တရုတ်မြန်မာနယ်စပ်မှာကုန်သွယ်တွေအရောင်းဝယ်ထိခိုက်နေရတဲ့အကြောင်းကိုတော့ဘန်ကောက်ရုံးကမတ်ဆုမြတ်မွန်ကပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။ကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာမြို့နားတဝိုက်မှာအစိုးရတပ်တွေနဲ့လက်နက်ကိုင် KIA တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမှာဒီကနေ့အထိအစိုးရဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိနေတာကိုလိုင်စာမြို့မှာနေတဲ့ကုန်သည်တယောက်ကအခုလိုပြောပြပါဗျာ။ဒီ
မှာဆိုင်ကနေခိုင်လေးနဲ့တော့လေပြန်နေတာမြင်နေရတာအဲလက်လက်ကြီးကအတကုံစဘုံနေလက်ကျဲတော်တော်လေးကိုစိုးတယ်။ဒီနေ့ကလေပြန်ငါးစီးတာတယ်။အချူရောင်က၂စီး။နောက်ပြီးအနီက၃စီးသူတို့ကနေတိုင်းနေတိုင်းလာတိုက်နေတော့လက်စားမှာရှိတဲ့လူစီတူလူထုတွေကတော့နည်းနည်းရိုးတလိုလိုဖြစ်နေတာနားထဲမှာရှိနေတယ်လို့ဖြစ်နေတာတချို့တွေကတော့တော့သူတို့ရှင်းထဲမှာအောင်းနေတဲ့လူလည်းအောင်းကြတာပေါ့တချို့တွေကတော့ရက်ချပြီးတော့မှတ်တမ်းယူတဲ့လူလည်းယူတာပေါ့သူတို့တရုတ်ဘက်ကလည်းမှတ်တမ်းနေလာယူတာလေကင်မရာတွေပါညာနဲ့လာယူကြတယ်သူတို့
ကချင်ပြည်နယ်ထဲမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့အတွက်မြေကြီးနားဗမော်ကားလန်တွေကိုပိတ်ထားတာကြောင့်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံနှစ်ဖက်ကုန်ပစ္စည်းတွေအရောင်းဝယ်လုပ်ကြတဲ့ကုန်သည်တွေထိခိုက်နေကြပါတယ်
။ထိခိုက်တာပေါ့အရာကြီးကိုထိခိုက်တယ်ကားဝတ်ထက်မရှိလူအဝတ်ထက်မရှိတဲ့ခါကျတော့ဒီမှာကသေးရောက်ရတာလည်းအဆင်မပြေဘူးအဲ့လိုမျိုးတွေဖြစ်တာလေနောက်ပြီးမှဒီမှာလည်းလူတွေတောက်ကြတဲ့ခါကျတော့ပြန်တဲ့လူပြန်ပေါ့ထောက်သွားတာပေါ့သွားရစ်ချင်တယ်လည်းမကောင်းဘူး
။အရင်တုန်းကကုန်သည်တွေနဲ့စီကားတဲ့လိုင်စာတရုတ်နယ်စပ်မြေကြီးနားဗမော့သွားတဲ့ကားဂိတ်မှာဆိုရင်ဆိုင်တွေအတော်များများအခုပိတ်ထားကြပြီးတော့ကုန်သည်တွေဟာနေရက်ကိုပြန်ကုန်ကြပါတယ်။ဒီလိုပြန်ကြတဲ့အထက်မှာတရုတ်နိုင်ငံဘက်ကနေပြီးတော့စီးပွားရေးလာလုပ်ကြတဲ့တရုတ်လူမျိုးတွေလည်းပါတယ်လို့လိုင်စာမျိုးကန်ကအခုလိုပြောပြပါဗျ။အရင
်တုန်းကတော့ဒီမှာကားအများအားဝင်ဆက်နေတော့ကားဂိတ်မှာကားသမားတွေပေါ့နော်ကုန်သည်တွေပေါ့အများအားလာမှစားတောက်ကြတယ်ပြီးကြတော့ပုံနေဒီမှာသူတို့ဖောက်တယ်ယူကြတာပေါ့အဲ့တားကိတ်နားမှာပဲသူတို့ဖောက်တယ်ယူပြီးတော့မှတခါတည်းပမာပြူသွားကြတာလေအခုကစားတယ်ကစိတ်တက်တဲ့ခါကျတော့အဲ့နားမှာဖောက်တယ်ယူတဲ့လူလည်းမရှိတော့ဘူးစားတောက်နေတဲ့ပုံတယ်နဲ့ကားသမားလည်းမရှိတော့ဘူးဆိုတော့အဲ့တော့သူတို့ပြိတ်လိုက်ရတာလေအဲ့ဘက်မှာတော့လူဆုံတယ်ပမာပြူကလူတွေလည်းရောင်းတယ်တရုတ်တွေလည်းရောင်းတယ်ပမာပြူကလူတွေလည်းပိတ်ကြည့်ပြန်ကြတယ်တရုတ်ပြည်ကလူတွေလည်းပိတ်ကြည့်ပြန်ကြတယ်နည်းနည်းပဲမှပဲဟိုဆိုင်ကဆိုင်လေးပဲကြည့်တော့လေဆိုင်ရဆိုင်တော်မှသူတို့လက်ကျန်တဲ့ဆိုင်ရောင်းနေတ
ာပြန်သွားကြတဲ့တရုတ်လူမျိုးအကြီးအကျယ်အတိအကျကိုတော့သူ့အနေနဲ့မခံမှန်းနိုင်ပေမဲ့တိုက်ပွဲကြောင့်စိုးရိမ်ကြတဲ့တရုတ်ကုန်သည်ဆိုင်ရှင်တော်တော်များများဟာဆိုင်ပိတ်ပြီးတော့ပြန်သွားကြတယ်လို့ပြောပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်မှုအတွက်အဓိကဖြစ်တဲ့ဗမော်မြစ်ကြီးနားမော်တော်ကားလမ်းတွေပိတ်ထားတဲ့အတွက်တရုတ်ပြည်ဘက်ကိုသွင်းတဲ့စားတောက်ကုန်ဈေးတွေဟာလည်းတက်နေပါတယ
်ပမာပြည်ကဝင်လာတဲ့ပစ္စည်းတွေတော့အကုန်တက်တယ်ဗမော်နယ်လွယ်ကျေလွယ်ကျေရတဲ့တရုတ်ဆိုတော့အကြီးကဝေးသွားတယ်ဆေးစကားလည်းအကုန်များတဲ့ခါကျတော့အဲ့နဲ့ကုန်စင်းတို့အနေနဲ့ဆက်သွားတာပေါ့စားတော့ကုန်နဲ့အကုန်တက်တယ်စီတော့ပဲတော့ငချောက်တော့အဲ့လိုမျိုးတွေပေါ့အကုန်လုံးပေါ့စားတော့ကုန်နေတော့အကုန်တက်တယ
်ကားလန်းတွေပိတ်ထားလို့လိုင်စာတရုတ်နေဆက်ဖက်မှာကုန်သွယ်ရေးထိခိုက်နေတယ်လို့ပဲမူဆယ်တရုတ်နေဆက်မှာလည်းလူသုံးခုပစ္စည်းအယောင်ဝယ်တွေထိုင်းပြီးတော့ထိခိုက်နေတာကိုမူဆယ်ဘက်ကကုန်သည်ကအခုလိုပြောပြပါတယ်
မြန်မာပြည်ဘက်ကဒီဘက်တရုတ်ဘက်ကိုလာဖို့လိုက်ခဲ့တယ်တရုတ်ဘက်ကမြန်မာပြည်ဘက်ကိုပစ္စည်းတွေကုန်ပို့ဖို့လိုက်ခဲ့တာပေါ့ဒီလမ်းနေပိတ်ထားတဲ့ဆိုတော့လေဒီအခုလမ်းပွင့်လာဆိုမန္တလေးလမ်းတစ်ခုလောက်ပဲပွင့်နေခါကျတော့မန္တလေးဘက်ကဆိုလို့ရှိရင်ဟိုမြစ်ကြီးနားဘက်ကဆိုတပတ်ကြီးဖြစ်သွားပြီလေအဲ့ဒီတော့ဟိုကုန်တွေကပို့ရခက်တယ်ကယ်ရီနဲ့ပို့ရတာလိုက်ခက်တယ်အဲ့တော့အခုအစားရောဆောင်းတို့ဖက်နတ်တို့စသဖြင့်ပေါ့နော်အဲ့သုံးဆောင်ပစ္စည်းတွေပေါ့
အစိုးရတပ်တွေနဲ့ KIA တပ်တွေကြားတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေတဲ့အတွက်တိုက်ပွဲနဲ့နီးတဲ့နေရာတွေဘက်ကကုန်သည်တွေဟာသူတို့ရဲ့ကုန်ပစ္စည်းတွေကိုဘေးကင်းလုံခြုံတဲ့နေရာတွေမှာပြောင်းရွှေ့ထားကြတယ်လို့လည်းပြောပါတယ်ရှင်